ဆိုရချံပြောင်းနဲ့တီအန်အယ်ကိုတအန်းပလောင်တက်ဖွဲ့အကြရှမ်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ဒီကနေ့နောက်ဆုံးရရှိတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်ပြည်နယ်မြောက်ပိုင်းကောက်ခိုင်နယ်နံပါတ်ကကြားကနန်းကိုရွာမှာတောက်ကြနေကတီအန်အယ်ကကျမ်းလို့ရင်းနှံကိုတိုက်ခိုက်ခဲ့တဲ့နောက်ကျုံမြမာနေဆက်ကုံတွယ်ရေးလမ်းဟာယာယီပြတ်တောက်ခဲ နောက်တနေရာကတော့နန်းဦးရွာအနီးကဖြတ်သွားတဲ့ TNL အဖွဲ့နဲ့အစိုးရတက်မတော်ကြဖြစ်ပွားတာလို့ပြောပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းတနင်္ဂနွေနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီး TNL တက်ဆွေးထားတဲ့နေရာကိုသိမ်းပိုက်ခဲ့ကြောင်း VOA ကိုပြောပါတယ
် TNL ရဲ့ဖွဲ့နေရာတော့ကျွန်တော်မနေ့ကကြည့်ကတော့နတ်ဖက်တာဘက်မှာကျွန်တော်ဖြစ်သွားကြတာရှိတယ်မြတ်ဖက်ကမှရှိတဲ့နတ်ဦးရွာရဲ့အနောက်မြောက်ဘက်တနီယာလောက်မှာသူတို့ဖြစ်သွားတိုက်ပွဲဖြစ်သွားကြတာဖြစ်ပါလားဘုဘကတော့ဒီကကရာရှိနေရှိဘူးသူတပ်ဆွဲထားတဲ့နေရာတစ်ခုတော့ခက်ကတပ်ဆွဲထားတဲ့နေရာတစ်ခုတော့အပြင်ပိုင်းမှာရပါတယ
်တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲဟာအဓိကနေဆက်ကုံသွေးရေးလမ်းဖြစ်တဲ့ပြည်တော်စုလမ်းမကြီးရဲ့အတွင်းပိုင်းမှာဖြစ်ပွားတာကြောင့်လာရှုံးနဲ့မူဆဲအကြားမှာကားအသွာလာတွေရက်ဆိုင်တာမရှိကြောင်းနဲ့ဒီနေ့လဲပုံမှန်သွာလာနေကြောင်းနတ်ဖက်ကကဒေသခံတဦးကပြောပါတယ
်။ဟုတ်ပါမှာပါခင်ဗျ။မနေ့ကလည်းပုံမှန်ပါခင်ဗျ။ဟိုသူတို့ကဟိုလမ်းရဲဟိုနည်းနည်းခက်ဝဲဝဲမှာဖြစ်တာဆိုတော့ကျွန်တော်လမ်းကိုတော့လာကြည့်ပါဦးဗျ။
လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရတပ်မတော်ကရော TNL အပါအဝင်ဖြစ်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကပါအပြည့်အစုံကြောင့်ကြီးညာထားချိန်မှာဖြစ်ပွားခဲ့တာပါမေလ31ရက်နေ့မှာတော့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကကြီးညာထားတဲ့အပြည့်အစုံတက်တန်းဟာကုံဆုံးသွားခဲ့ပြီးတပ်မတော်ရဲ့အပြည့်အစုံကြီးညာချက်ကတော့ဩဂုတ်လကုန်မှကုံဆုံးမှာဖြစ်ပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်